ပေါ်ရရှင်များခင်ဗျာမြေဆောင်စီမံကိန်းနဲ့ပတ်သက်ပြီးအခုတလောသတင်းတွေဆက်တိုက်ဆိုသလိုကြားလာရပြန်ပါတယ်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတရုတ် CPI ကုမ္ပဏီကပညာရှင်၄ယောက်ကကချင်ပြည်နယ်လွှတ်တော်မှာ Dam and Safety ဆိုတဲ့ခေါင်းစဉ်နဲ့မြေဆောင်စီမံကိန်းဆက်လုပ်ဖို့ဟောပြောဆွေးနွေးခဲ့ကြပြီးတော့ဒီစီမံကိန်းကြောင့်မရင်တန်ကိုစိုးရိမ်စရာမရှိဘူးလို့ပြောခဲ့ကြပါတယ်သူတို့တွေကစိုးရိမ်စရာမရှိဘူးလို့ပြောကြပေမဲ့လည်းဘယ်နှစ်နှစ်အာမခံနိုင်မယ်ဆိုတာဘယ်သူမှမသိနိုင်ပါဘူးနောက်10နှစ်15နှစ်ကြာလာရင်ကောအာမခံချက်ရှိအောင်မလားဆိုတာဘသူကပြောနိုင်မှာလေလို့မိကွန်းထုတ်သူတွေလည်းရှိကြပါတယ်ပြီးခဲ့တဲ့သတင်းမှာကကချင်ပြည်နယ်မြကြီးနားမြို့မှာမြစ်ဆုံရေခါတာစီမံကိန်းအပြီးအပိုင်ဖြတ်သိမ်းရေးဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်ဘာသာရေးခေါင်းဆောင်တွေသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကချင်အရက်ဖက်အဖွဲ့အစည်းတွေတက်ရောက်ကြပြီးတော့လက်ရှိရာသီဥတုဖောက်ပြန်မှုတွေမြစ်ဆုံစီမံကိန်းဆောက်လုပ်မယ်ဆိုရင်ဖြစ်လာမယ့်ဆိုးကျိုးတွေနဲ့အနာဂတ်အတွက်သူတို့စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီတုန်းကမြစ်ဆုံရေကာတာစီမံကိန်းအပြီးအပိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကဥဇော်ရန်ကအခုလိုပြောသွားခဲ့ပါတယ်
။တိတိကျကျအစိုးရကိုပြီးခဲ့တဲ့အပတ်မှာကျွန်တော်ကသတင်းစကားပါထားပါတယ်။တောင်းဆိုချက်ထုတ်ထားပါတယ်။မြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့စာချုပ်ကိုပြည်သူ့ချပြပါပြည်သူတွေပါဝင်ကူညီခွင့်ရအောင်ပေါ့နော်။အဲ့လိုစောင့်ဆိုင်းနေတဲ့အချိန်မှာအခုကချင်လိုပေါ့ဗျာလွတ်တော်ကြီးတစ်ခုမှာပေါ့နော်။မြစ်ဆုံစီမံကိန်းကိုအတင်းလုပ်ဖို့အတွက်ကုမ္ပဏီတခုရဲ့ပညာရှင်တွေကနေပြီးတော့မြေဆုံစီမံကိန်းကလုပ်လို့ရပါတယ်ငါဆိုပြီးတော့မလှင်လုပ်ရင်လည်းဘာမှမဖြစ်ပါဘူးပေါ့စသဖြင့်ပြောဆိုတာတွေဟာဒါလော်ဘီတက်တက်လုပ်တာဆိုတော့ကျွန်တော်တို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့သဘောထားနဲ့ဆန့်ကျင်ပြီးတော့ဒီကုမ္ပဏီကလုပ်ခွင့်ရသွားတာဆိုတာဟာကျွန်တော်တို့ချုပ်ချာကိုပေါ့နော်ဒါအမှန်ဖြစ်ပါတယ်လို့ယူဆတယ်ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံသားတွေရဲ့ခံစားချက်တွေသဘောထားတွေစိုးရိမ်ချက်တွေကျွန်တော်တို့ရဲ့တောင်းဆိုချက်တွေနဲ့ဆန့်ကျင်ပြီးတော့ဒီလိုဆွေးနွေးခွင့်ရတယ်လော်ဘီလုပ်ခွင့်ရတယ်ဆိုတာကျွန်တော်တို့တိုင်းပြည်တွေချုပ်ချာအာဏာထိခိုက်တယ်
။အဲ့ဒါမတိုင်ခင်တရက်ကလည်းပဲမြန်မာနိုင်ငံဆိုင်ရာ EU ဥရောပသက်မဲ့ကတာမကြီးခရစ်စတန်စမစ်က ARR မြစ်ဆုံစီမံကိန်းမျိုးဟာတန်းနဲ့ချီပြီးရှိတဲ့ပြည်သူတွေရဲ့ဘဝတွေအပေါ်အများကြီးပဲအကျိုးသက်ရောက်နိုင်တာမို့လို့လူထုရဲ့အတန်ကိုနားထောင်ဖို့လိုအပ်တဲ့အကြောင်းဒီစီမံကိန်းကနေပြီးပေါ်ထွက်လာမဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကျိုးဆက်တွေကိုအထူးပဲအလေးအနက်ထားစဉ်းစားကြရမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။ရေကာတာတွေကိုကဘာအရရမှာအရွယ်အစားစားပုံစံအမျိုးမျိုးနဲ့ဆောက်လုပ်ခဲ့ကြတာမှတ်ပါတယ်။အဲ့ဒီတဲကတချို့တွေကကောင်းကျိုးတဲ့ဆိုးကျိုးပိုးပြီးတော့ပေးခဲ့တာလဲတာရကတွေအများကြီးရှိပါတယ်။ဥပမာတစ်ခုပြောရရင်တရုတ်ပြည်ဟေနန်ပြည်နယ်မှာဆိုဗီယက်ရုရှားပညာရှင်တွေအကူအညီနဲ့တည်ဆောက်ခဲ့တဲ့ဘန်ကျောဆိုတဲ့ရေကာတာကြီးတစ်ခုဟာ1985ခုနှစ်ဩဂုတ်လကတိုင်ဖုန်းမုန်တိုင်းကျရောက်လို့မိုးရေအတော်မသတ်ရွာတဲ့အခါမှာတိုးတဲ့တိုးလာတဲ့ရေဓူကိုမထိနိုင်တော့ဘဲနဲ့ကျိုးပေါက်သွားခဲ့ပါလေဒီကိစ္စကိုတရုတ်အစိုးရကသတင်းမထုတ်ပြန်မကြေညာခဲ့ပါဘူးနောက်ပိုင်း14နှစ်လောက်ကြာမှထွက်လာတဲ့အစိုးရအစီရင်ခံစာတစောင်းအရအဲ့ဒီနေ့ကလူပေါင်း 8,500 ဝယ်ချင်းပြီးတည်ဆုံကြရတယ်လို့သိလာရပါတယ်ရေကာတာကပေါက်ထွက်လာတဲ့ရေတွေကြောင့်ကြေးရွာတွေထောင်ထဲချီရေနှစ်မြုပ်သွားပြီးလူတွေနှစ်သိန်းလောက်တည်တဲ့လူတွေဒုက္ခရောက်ကြသူတွေရောက်ခဲ့ကြရတယ်လို့လည်းပဲသိရပါတယ်။ရေကာတာတွေထောင်တောင်းချီပြီးတော့ရှိတဲ့တရုတ်ပြည်မှာရေကာတာကျိုးပေါက်တာတွေအများကြီးပဲရှိခဲ့ပါတယ်။အလားတူပဲလက်တလုံးနမူနာတစ်ခုကတော့လာအိုနိုင်ငံအတပိုခရိုင်မှာပြီးခဲ့တဲ့နှစ်ဇူလိုင်လကတောင်ကိုရီးယားကုမ္ပဏီတစ်ခုကဆောက်လုပ်နေတဲ့ပတ်ထွန်ရေကာတာဟာလုပ်ငန်းမပြီးသေးခင်မိုးရွာသွန်းမှုများပြားတဲ့ဒဏ်ကိုမခံနိုင်လို့ကျိုးပေါက်ပြီးတော့နိုင်ရီပိုင်းအတွင်းကြည်ရွာအမြောက်အများရေလျှွမ်းမှုသွားခဲ့ပါလေလူတွေရာပေါင်းများစွာပျောက်ဆုံးသွားခဲ့ပြီးတော့လာအိုအစိုးရကတရင်မထုတ်ပြန်တဲ့အတွက်ကြောင့်ဘလောက်တည်ဆုံးနေဆိုတာကိုဘသူမှအတိအကျမသိခဲ့ရပါဘူးဆင်းရဲတဲ့လာအိုနိုင်ငံဟာရေကာတာတွေတည်ဆောက်ပြီးအိမ်ကြီးချင်းနိုင်ငံတွေကိုလျှက်စစ်တပ်အားရောင်းစားဖို့လို့စီမံကိန်းတွေအများကြီးပဲချမှတ်လုပ်ကင်နေပါလေအဲ့ဒီရေကာတာအများစုကိုတရုတ်ကုမ္ပဏီတွေကဆောက်လုပ်နေကြတာပါအစိုးရကဓာတ်အားရောင်းချလို့လောလောဆယ်နိုင်ငံသားငွေရရှိမှာကိုသာကြည့်ပြီးတော့အန်ဒီရဲ့ဆိုးကျိုးတွေကိုရှော့တွေ့ထားပုံရပါတယ်။ဒေါ်လာတွေတန်းနဲ့ချီပြီးတော့အခိုင်အခန့်လှုပ်ထားပါတယ်ဆိုပေမဲ့လည်းနှစ်ကာလကြာမြင့်လာတဲ့အခါမှာယာဒီဥဒုဆိုးဝါမှုတန်ကိုမခံနိုင်တော့တဲ့အဆုံးဒေသခံတွေပဲတေးကြဒုက္ခရောက်ခဲ့ကြရတဲ့သာရကတွေအများကြီးရှိပါတယ်။ဓာတ်တွေကိုဆင်ကျင်မိကြလို့လည်းပဲမြန်မာနိုင်ငံထဲမှာအမိအေယာဝရီကဲတင်ကြီးမြေဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းရေးဆိုတဲ့အစံနာပေါ်ထုတ်မှုတွေပြီးခဲ့တဲ့နှစ်ပိုင်းတွင်မှာမကြာခဏဆိုးသလိုပေါ်ထွက်နေတာပါတရုတ်အစိုးရနဲ့ဟိုအရင်စစ်အစိုးရတို့ချုပ်ဆိုခဲ့တဲ့အဲ့ဒီမြေဆုံစီမံကိန်းစာချုပ်ကိုပြည်သူတွေကိုချပြပါလို့အခါကတောင်းဆိုခဲ့ကြပါတယ်အစိုးရဘက်ကတော့ အချိန်မတန်သေးလို့အသေးစိတ်ကိုမပြောနိုင်သေးတာပါအချိန်တန်ရင်တော့ပြောပါမယ်လို့ဆိုပါတယ်အဲ့ဒီအချိန်တန်ရင်ဆိုတဲ့စကားကဘလောက်ကြာကြာစောင့်ရအောင်ပါလဲဆိုတဲ့မေးခွန်းကိုတော့ဘသူကမှမဖြေနိုင်သေးပါဘူးအရင်အစိုးရကစာချုပ်ချုပ်ထားတာကိုနောက်အစိုးရကပြန်ပြီးတော့ပယ်ဖျက်ဖို့ဆိုတာအင်မတန်ခက်ခဲပါတယ်နိုင်ငံတကာစီကံစီမင်းတွေအရာစောင့်ထိုင်ရပါတယ်အခုအခါမှာတစ်ဖက်ကငွေအမြောင်များကုန်ကျထားပြီးမို့လက်ရှိအစိုးရအနေနဲ့တရုတ်ကုမ္ပဏီကိုငွေအယောပြန်ပေးပြီးဖြတ်သိမ်းဖို့ဆိုတာကလည်းပိုးပြီးတော့တောင်ခက်ခဲတယ်ဆိုတာသိကြပါတယ်။ဒါပေမဲ့လည်းအစိုးရကောင်းတရားဆိုတာပြည်သူတွေရဲ့အကျိုးကိုအမြဲရှည်တန်းတင်ရတဲ့ထုံးစံရှိတာမို့စိုးကျိုးတွေပေါ်ထွက်လာနိုင်မဲ့ကိစ္စအရမျိုးစီမံကိန်းမျိုးကိုအသေးစားစဉ်းစားပြီးအလေးထားထွက်ပေါက်ရှာတဲ့မှာလေလို့တင်ပြလိုက်ပါစေခင်ဗျာ။